မြောက်ကိုရီးယားကပင်မဒုံးကျည်စမ်းသပ်ရေးနဲ့ပြည်လူရေးစခန်းတစ်ခုကိုပြန်လည်တည်ဆောက်နေတဲ့သတင်းတွေရထားတယ်လို့တောင်ကိုရီးယားနဲ့အမေရိကန်ပုတ်ကလစ်ကသုတေသနဌာနနှစ်ခုကပြောပါတယ်ဒီသတင်းတွင်နဲ့ပတ်သက်ပြီးတော့အမေရိကန်သမ္မတဒေါ်နယ်ထရန့်ကတော့အတီးပြုတ်ပြောဆိုဖို့ရာစောနေသေးကြောင်းနဲ့ဒီသတင်းသာမှန်ခဲ့ရင်မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းအပေါ်တိတ်ကိုစိတ်ပြတ်မိမှာဖြစ်တယ်လို့ပြောပါရယ်အပြည့်စုံကတော့ဒေါခင်မျိုးသက်ကဆက်ပြီးတော့ပြောပြမှာပါရှင
်မြောက်ကိုရီးယားနိုင်ငံအနောက်မြောက်ဖက်တုံချန်ရီဒေသကဆူရီဂျိုရုလွှတ်တင်တဲ့စခန်းမှာဆောက်လုပ်ရေးလုပ်ငန်းတွေပြန်လည်စတင်နေတယ်လို့တကပိတ်ကျန်းနာပွဲမှာတောင်ကိုရီးယားလွှတ်တော်အမတ်တွေကိုထောက်လှမ်းရေးအရာရှိတွေကအရှင်ခံတင်ပြခဲ့တယ်လို့ဗုဒ္ဓဟူးနေ့ထုတ်တောင်ကိုရီးယားရုံးဟပ်သတင်းမှာဖော်ပြထားပါတယ်။ဝါရှင်တန်အခြေစိုက်မဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးဌာန CSIS ကလည်းအင်္ဂါနေ့ညနေပိုင်းမှာအရှင်ခံစာတစ်စောင်ထုတ်ပြန်ခဲ့ပြီးမြောက်ကိုရီးယားဟာဆိုဟေးစခန်းကဂျိုရုပစ်စင်မှာဒေါင်လိုက်ပြစ်လွတ်တဲ့အင်ဂျင်စမ်းသပ်ပစ်စင်နဲ့တေပို့လန်းပါတဲ့အဆောက်အုံတွေအမြန်တီးဆောက်နေတယ်လို့ဂျိုရုဓာတ်ပုံတွေမှာတွေ့ရကြောင်းဖော်ပြထားပါတယ်။မြောက်ကိုရီးယားအရေးစောင့်ကြည့်အကဲခံနေတဲ့38 not website ကလည်းအလားတူဖော်ပြခဲ့ပြီးဒီဆောက်လုပ်ရေးလုပ်ငန်းတွေကိုဒီနှစ် February 16ရက်ကနေ March 2ရက်နေ့အတွင်းစတင်ခဲ့တာလို့လည်းပြောပါရယ်အခုထွက်ပေါ်လာတဲ့သတင်းတွေနဲ့ပတ်သက်ပြီးဗိုလ်တပူးနေက American သမ္မတ Donald Trump ကိုသတင်းတောက်တွေကမေးမြန်းရမှာတော့သမ္မတကဒီကိစ္စအတွက်ပြောဖို့ရဆောင်းနေသေးပေမဲ့ဘာပဲပြောပြောဒီလိုသတင်းတွေထွက်နေတာဟာမကောင်းကြောင်းနဲ့နိုင်ငံဆက်ဆံရေးကကောင်းနေတာဖြစ်ပြီးဒီပြဿနာကိုဖြေရှင်းရမှာဖြစ်ကြောင်းပြောပါတယ်
။ I would be very disappointed if that were happening.
တကယ်လို့ဒီကိစ္စမှန်နေရဆိုရင်တော့ကျွန်တော်အတော့ကိုစိတ်ပြတ်မိမှာပါ။အခုထွက်လာတဲ့သတင်းတွေကစောနေပါသေးတယ်။ဒီသတင်းသာတကယ်မှန်တယ်ဆိုရင်တော့ဥက္ကဋ္ဌကြီးကင်ကိုကျွန်တော်စိတ်ပြတ်မိမှာပါ။ဒါပေမဲ့စိတ်ပြတ်ရမယ့်အခြေအနေတော့ရောက်မယ်မထင်ပါဘူး။ကျွန်တော်တို့စုံစမ်းကြည့်မှာပါ။နောက်ဆုံးမှတော့ဒါကိုဖြေရှင်းနိုင်ပါလိမ့်မယ်
။မြောက်ကိုရီးယားကအခုလိုတိဆောက်နေတဲ့သတင်းဟာ American သမ္မတ Donald Trump နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့ရဲ့ဒုတိယကြိမ်ထိပ်သီးဆွေးနွေးပွဲအပြီးသတင်းတစ်ပတ်ကြာမှာပေါ်ထွက်လာတာဖြစ်ပါတယ်။ February 28 မှာပြုလုပ်ခဲ့တဲ့ဒုတိယကြိမ်ဗီယက်နမ်နိုင်ငံဟနွိုင်းမြို့တော်ကထိပ်သီးဆွေးနွေးပွဲမှာတော့မြောက်ကိုရီးယားကနျူကလ িয়ার လက်နက်ကင်းစင်ရေးအခိုင်အမာကတိပေးမှသာအပြန်အလှန်အနေနဲ့အမေရိကန်ကပိတ်ဆို့တံခတ်မှုတွေကိုဖယ်ရှားပေးဖို့ပြောဆိုခဲ့ရကနေထိပ်သီးဆွေးနွေးပွဲလည်းပြစ်ခဲ့တာဖြစ်ပါတယ်။ခေါင်းဆောင်နှစ်ဦးတို့ဟာမနစ်ကဂျူလိုင်လတဲ့ပထမဆုံးချိန်ဖြစ်တဲ့စင်ကာပူနိုင်ငံမှာသမိုင်းဝင်တွေ့ဆုံခဲ့ပြီးတဲ့နောက်မြောက်ကိုရီးယားကဆိုဟေးစခန်းဖြတ်သိမ်းမဲ့အစီအစဉ်တွေစတင်ခဲ့တာဖြစ်ပါတယ်။အဲ့ဒီပထမအကြိမ်ထိပ်သီးအစည်းအဝေးမှာမြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ပက်ထင်းတပ်ဒုံးစမ်းသပ်ပစ်လွန်မှုတွေအဆုံးသတ်ရေးအတွက်တိတိကျကျမဟုတ်တဲ့သဘောတူညီမှုတက်ကိုရခဲ့ကြတာပါ။အဲ့ဒီထိပ်သီးအစည်းအဝေးပြီးသတင်းစာရှင်းလင်းပွဲမှာသမ္မတထရမ့်ကမြောက်ကိုရီးယားခေါင်းဆောင်ကပင်မဒုံးကျည်အင်ဂျင်စမ်းသပ်စခန်းကိုဖျက်သိမ်းမယ်လို့သူ့ကိုကတိပေးခဲ့ကြောင်းသတင်းတောက်တွေကိုပြောခဲ့ပါတယ်။သမ္မတကစခန်းနာမည်အတိအကျထုတ်မပြောပေမဲ့ဒီစခန်းဟာတုံချန်ရီဒေသကဖြစ်ကြောင်းအမေရိကန်အရာရှိတူရဲ့ပြောကြားချက်ကိုကိုးကားပြီး Reuters သတင်းကဖော်ပြပါတယ်။အခုလိုမြောက်ကိုရီးယားကဒုံးလက်နက်စခန်းပြန်လည်တည်ဆောက်နေတာနဲ့ပတ်သက်ပြီးတောင်ကိုရီးယားသမ္မတရုံးကိုမေးမြန်းခဲ့ပေမဲ့တုံ့ပြန်ပြောဆိုတာမရှိပါဘူး။အပြည်ပြည်ဆိုင်ရာအမှုမျိုးစွန့်ရင် Agency IAEA အကြီးအကဲယူကီယာအမန်တို့ကလည်းမြောက်ကိုရီးယားရဲ့ရုံပြွန်ယူရေနီယံသန့်စင်ဆက်ရုံဟာလဲပတ်နေစေဖြစ်ကြောင်းသူ့ရဲ့လေးလက်ပတ်အစီရင်ခံစာထဲမှာဖော်ပြထားပါတယ်။